နေ့မှာဆလာရှိရနေဟာနိုင်ငံသားမျိုးသမီးများနေဖြစ်ပါတယ်တိုးတက်ဖို့အတွက်တွန်းအားပေးကြဖို့ Press for Progress ဆိုတဲ့စာမုံးနဲ့အညီမြန်မာအမျိုးသမီးတွေရဲ့လူမှုရေးစီးပွားရေးနိုင်ငံတော်ဦးဆောင်မှုအခမ်းအနားတွေမှာတန်းတူခွင့်အတွက်တွန်းအားပေးကြဖို့နေပြည်တော်အသီးသီးကအမျိုးသမီးတွေကတိုက်တွန်းလိုက်ပါတယ်မတ်တင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မိန်းကလေးတွေကအဓိကအချက်နဲ့လူလုံးနေတယ်တိုက်ခါနဲ့လူလုံးနေတယ်ဆိုတာကိုသိနေအဲ့ဒါကညီမတို့ရဲ့အားနည်းချက်ပဲပေါ့နော်ရှက်တတ်တာတို့မပြောချင်းမပြောရဲတာတို့တော့အဲ့ဒါတွေကိုအဓိကသူကအနိုင်ယူပြီးတော့ဒါကိုခူးတော့လုပ်ပြီးတော့သူကအနိုင်နေတယ်အဲ့အဓိကအပေါ်မှာမှညီမဖြတ်ပြီးတော့ဒီလိုမျိုးမိန်းကလေးတွေလည်းမခံနေကြတော့မနစ်နာနေကြတော့ညီမတို့ကဆက်ပြီးတော့နိုင်ရတာနဲ့ခေါင်းငုတ်ခံနေအောင်မယ်ဆိုလို့ရှိရင်ဒီကိစ္စတွေကထပ်ဖြစ်နေအောင်ပါပဲခွင့်ကောင်းယူနေတဲ့လူတွေကလည်းသူတို့အတွက်အခွင့်ကောင်းပို့ပြီးတော့များများရတယ်လို့ဒီလိုမျိုးညီမဆက်မလုပ်ဘူးဆိုလို့ဒီလိုမျိုးမလုပ်လိုက်ဘူးဆိုလို့ရှိရင်အဲ့ဒီကသူလုပ်နေတဲ့အလုပ်ကိုဆက်လုပ်နေအောင်ပါပဲအဲ့ဒီဟာတွေဖြစ်ပြီးတော့ဖြစ်ပွားနေအောင်ပါပဲအခုလက်ရှိဖြစ်နေတဲ့ဒါလေတက်ငင်တဲ့နေเนาะတက်ငင်တဲ့အမှုဆိုလို့ရှိရင်လည်းဒီလိုမျိုးတတိလေးကြီးကနေပြီးတော့စလာခဲ့တာဆိုတော့တတိလေးကနေပြီးတော့များလာတော့တော့
အမှုပညာရှင်ဒိန်းပိုပိုတောင်းပါရှင်သူမဆေချိုတဲ့အရွယ်မှာလေးပိုင်းဆိုင်ရာခြေပါစောကားခံရမှုအတွေ့တရားရုံးမှာတရားရင်ဆိုင်နေသူလည်းဖြစ်ပါတယ်။အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာခြိပါစော်ကားမှုတွေကိုပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတကာမှာထင်ရှားကြော်ကြားအမျိုးသမီးတွေအပါအဝင်နေပယ်အသီးသီးကအမျိုးသမီးတွေရဲ့ Me Too ကျမလည်းထပ်တူခံစားခဲ့ရပါတယ်ဆိုတဲ့လှုပ်ရှားမှုနဲ့အတူမြန်မာအမျိုးသမီးလူငယ်တို့အကြားမှာလည်းလိင်ပိုင်းဆိုင်ရာခြိပါစော်ကားခံရမှုတွေကိုထုတ်ဖော်ပြောဆိုလာကြတာပါ။အမျိုးသားလွတ်တော်အမျိုးသမီးနဲ့ကလေးတငယ်များဆိုင်ရာကော်မတီအတွင်းရင်မှုလွတ်တော်အမှတ်လွန်လှလှဆိုကတော့အမျိုးသမီးတွေရဲ့အခုလိုရဲရင်တဲ့လောက်ရတွေကိုကြိုးဆိုကြဖို့ဝိုင်းဝန်းကြဖို့တိုက်တွန်းလိုက်ပါတယ
်။အရင်တော့ဆိုလို့ရှိရင်ဒီလိုအမှုတွေဆိုရင်ဒီမသိသူမသိကြောက်သွားတာလေ။အခုဒီလိုမျိုးခံစားတဲ့အမျိုးသမီးတွေကိုယ်တိုင်ဖွင့်ပေါ်ပြလာတဲ့အခါမှာကျွန်တော်တို့ကြိုးဆိုရမယ်ဒါ ው အမှန်တရားဖြစ်အောင်နော်ကျမတို့အစိုးရကရောနော်တို့တော်နောက်လူအတိုင်းဝိုင်းအားလုံးကနော်ဒီအမှုမှန်ပေါ်ပေါက်အောင်ဝိုင်းဝန်းအားပေးရမယ်နော်ဟိုစာနောက်ပြီးတော့တရားမျှတမှုရအောင်ပေါ့နော်မျက်နာရင်းတွေတရားမျှတမှုရအောင်လည်းအားလုံးဝိုင်းဝန်းပြီးတော့ဆွေးနွေးပေးရမယ်ဒါတို့ရောကျမကအများကြီးချေချေရဟု
တ်ကဲ့
ကျမတို့နိုင်ငံမှာ system blaming box ဒီဟိုခံရတဲ့လူတွေကိုအပြစ်ပြောတဲ့အခါကျရရှိနေတော့မယ်အဲ့ဒါကြီးကိုလည်းအဲကျမတို့အတိုက်ချက်ရမယ်ဒီလိုမျိုးမတရားလုပ်ခံရတာဒီဟိုစာအဝိစားကြောင့်လို့ဒါကျမတို့လက်မခံနိုင်ရပဲထွက်လို့မဟုတ်ဘူးเนาะဒါဆိုလူတယောက်ရဲ့လွတ်လပ်ခွင့်ရှိရမယ်အဲအဲ့တခုခုဆိုလို့ရှိရင်เนาะ David Blaming ပေါ့အဲ့ဒါတွေကတော့ဒီတော်တော်စုစုပြင်းပြရှိနေရုံပဲ
အမျိုးသမီးတွေလိင်ပိုင်းဆိုင်ရာစောကားခံရမှုတွေမှာအမျိုးသမီးတွေကိုအပြစ်တင်ရတဲ့မြန်မာလူအဖွဲ့အစည်းရဲ့အလေအထားပြင်ရမယ်လို့လွတ်တော်အမတ်နော်သလဆုကတိုက်တွန်းလာပါ။လိင်ပိုင်းဆိုင်ရာစောကားမှုတွေကတော့နေရာတိုင်းမှာနှီးမျိုးစုံနဲ့ရှိနေတာဖြစ်ပြီးအခြေခံအမျိုးသမီးအလို့သမားဒူကြီးကြမှာတော့လိင်ပိုင်းဆိုင်ရာခြိပါစောကားမှုဆိုတာကိုရီးလက်ရောက်ကျူးလွန်မှမြောက်တယ်လို့တောင်းယူဆနေကြတယ်လို့ပြောလာသူကတော့အလို့သမားကြီးဆုတ်ရှားသူမတ်တက်တက်အောင်ဖြစ်ပါတယ
်။မှာတော့အမျိုးသမီးဒီအလုပ်ကမားဒီနေရာပေါ်မှာဒီသူရဲ့အလုပ်ချိန်ကြီးအချိန်မှာပဲအမြဲတမ်းညှို့ညို့နေတာဒီသူရဲ့သူတို့ပေါ်ပြီးတော့ညှို့မားတဲ့လုပ်ငန်းတွေညှို့မားတဲ့နေရာတွေရဖို့အတွက်သူတို့ကအချိန်ပေါ့နော်သူတို့ကညှို့မားပေးကြအချိန်ကြီးလားဆိုလို့ရှိရင်ဒါတချို့မှမရနိုင်ကြတော့သိရတယ်ပေါ့နော
်အထက်ကျောင်းလုပ်ငန်းတွေအများစုပါတဲ့မြန်မာကုန်းထုတ်လုပ်ငန်းမှာအမျိုးသမီးအလုပ်သမားတို့ရဲ့အင်အားကမနှဲလှပါဘူးဒါအပြင်အမျိုးသမီးတွေစီးပွားရေးပိုင်းမှာပိုပြီးတက်ကြွလာတယ်လို့အမျိုးသားလွတ်တော်အမျိုးသမီးနဲ့ကလေးတငယ်များဆန်ရကော်မတီရဲ့အတွင်းရင်မှုလွတ်တော်အမတ်နော်လှလှဆိုကမှတ်ချက်ပေးပါတယ်။ဒါပေမဲ့ဒီအပိုင်းတွေမှာအားနည်းနေပါသလဲ
။ဒီလွတ်တော်ရေးရတွေမှာဥဆောင်မှုမှာတော့နည်းနည်းနည်းနေတာပေါ့နော်။အဲအဲ့မှာတော့ဥဆောင်ပေါ့နော်ဒီနိုင်ငံလေးအစဉ်အလာပေါ့အဲ့လားလေးတွေကတော့ပို့ပြီးတော့ဆိုင်မယ်ထင်တယ်။နောက်ပြီးတော့ဒီပါတီမှာလည်းအဲ့လိုမျိုးပေါ့နော်စီနီယာဂျူနီယာတွေရှိတယ်လေ။ဆိုအစီအမံကြတဲ့လူတွေကိုပို့ပြီးတော့တာဝန်ပေးအပ်မှုဟိုပို့ပြီးတော့များတာတွေဒါရင်အဲ့ဒါလည်းဒါပါတီရဲ့မူဝါဒအပိုင်းနဲ့လည်းဆိုင်နေဖြစ်ပါတယ
်။နိုင်ငံတကာအမျိုးသမီးများနဲ့အထူးအမှတ်ဖြစ်နေနိုင်ငံတော်အထိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမင်ကွန်ပြောတာမှာတော့အမျိုးသမီးတွေအခွင့်အရေးတိုးတက်လာတယ်ဆိုပြီးမြေတမိုင်းအစဉ်အလာအရ အမျိုးသားတွေနဲ့တန်းတူခွင့်မရခဲ့တာကိုထောက်ပြသွားပါတယ်။အမျိုးသမီးတွေအခွင့်အရေးတိုးတက်လာရင်လူ့အခွင့်အရေးစီးပွားရေးတို့အတွက်ပါအထောက်အကူဖြစ်တယ်လို့လည်းဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်။နယ်ပယ်ပေါင်းစုံကအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲကတော့အစင်အလာတွေကြောင့်ပဲဖြစ်တယ်လို့ပြောသူကတော့လွတ်တော်မှနော်လှလှဆိုဖြစ်ပါတယ်။တိုးတက်မှုအတွက်တွန်းအားပေးကြစို့ဆိုတဲ့အခု2018ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့စောင့်ပုံးနဲ့အတူပါပဲမြန်မာအမျိုးသမီးတွေကြားမှာလည်းအစီအလာကိုတွန်းလှန်ကြောင်းလဲမှုတွေတက်လူတွေကြားမှာတိတိတသာတွေ့မြင်လာရပါတယ်အထူးခြားဆုံးကြောင်းလဲလာမှုကတော့အမျိုးသမီးတွေအနေနဲ့လိင်ပိုင်းဆိုင်ရာထိပါစောကားခံရမှုဟာရှင်းပြရမယ့်ကိစ္စအဖြစ်သိုးဝင်မထတော့ဘဲဖွင့်ချပြောဆိုလာကြတာဖြစ်ပါတယ်လိင်ပိုင်းဆိုင်ရာထိပါစောကားမှုနဲ့ပတ်သက်ပြီးတရားရေးဘက်ကနေရင်ဆိုင်နေတဲ့အမှုပညာရှင်ဒင်းပူပူတောင်ကတော့လောက်ရအတွက်ဘလို့များခံစားနေရပါကလေး
။နောင်တာတော့မရပါဘူးအမေ။ဘာလို့လဲဆိုတော့ကိုကိုရိုင်ကမိန်းကလေးဒီမတရားတစ်ခုခံရတဲ့မိန်းကလေးတွေရှေ့ရနေပြီးတော့မလုံဆောင်မဲဆိုပြီးအဆုံးထိတွေးပြီးတော့လောက်လိုက်တဲ့အတွက်ကြောင့်မလို့ကိုရွေးချယ်ခဲ့တဲ့လမ်းကိုကိုကိုရိုင်ပြီးအောင်မရှောက်ပါဘူး။အဲ့အတွက်တော့ညီမလုံးဝနောင်တရရင်မရှိပါဘူး။